Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မေလ24ရက်တောက်ကြနေ့မနက်ခင်းပြည်ရေးစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line တို့မီတာ24 40 51အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသစင်အောင်ပါ။တောက်ကြမနက်ခင်းသောတာရှင်တို့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့ American နယ်ဇက်ကိုရောက်လာတဲ့ရွှေပြောင်းအခြေချလူသူတွေအများများပြားလာတာကြောင့်သမ္မတ Trump ပဲလို့ဂိုင်းတွယ်မလဲလို့လွှတ်တော်ကစောင့်ကြည့်နေပါတယ်။အိန္ဒိယနိုင်ငံအထွေထွေရေကောက်ပွဲမဲရလက်တွေကိုဒီကနေ့အထိရည်တွက်ပြီးသလောက်ဆိုရင်ဝန်ကြီးချုပ် Narendra Modi ရဲ့အာဏာရပါတီကအပြတ်သက်အနိုင်ရနေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုညံဝင်းနဲ့အောင်နဲ့အတူကြီးညာပေးပါမယ်မခွန်ညိုရေ။
ကောင်းပါပြီရှင်အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာလေးတိုင်းမှာတော့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရပါတီအနိုင်ရသွားတာကိုအတိုက်ခံခေါင်းဆောင်ရာဟုဂန္ဒီကသူ့ရဲ့အရှုံးကိုဝန်ခံရတဲ့အနိုင်ရတဲ့လက်ရှိဝန်ကြီးချုပ်ကိုအခုလိုချီးကျူးဂုဏ်ပြုလိုက်ပါတယ်
I want to say that today is not the day for me to go into the details of this mandate
ဝန်ကြီးချုပ်အနေနဲ့အိန္ဒိယနိုင်ငံရဲ့လိုအပ်ချက်တွေကိုအကောင်ဆုံးဖြည့်ဆည်းသွားနိုင်ဖို့မျှော်လင့်ကြောင်းကိုလည်းပြောသွားတာနဲ့အတူနားဆင်နိုင်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်စာချုပ်ကနေအမေရိကန်နှုတ်ထွက်တာနဲ့ပါရှန်ပင်လယ်ကွေ့ကိုအမေရိကန်စစ်သင်္ဘောတွေလွှတ်တာကြောင့်ဖြစ်လာနိုင်တဲ့တင်မာမှုအခြေအနေတွေတခါရန်ကုန်လူဝင်မှုကြီးကြပ်ရေးဌာနမှဗီဇာသက်တမ်းလာတိုးတဲ့သိမ့်သီရိလင်္ကာနိုင်ငံသားတယောက်ကိုလွန်ခဲ့တဲ့လကသီရိလင်္ကာမှာလူ250သေတဲ့အထိဘုံးခွဲအကြမ်းဖက်လုပ်ရက်တွေအတွက်မတင်ကားသူဖြစ်ထိမ့်သိမ်းစစ်ဆေးနေတာရှမ်းပြည်နယ်တွင်မှာတော့စစ်ရှောင်ဒုက္ခသည်တွေနားမှာအစိုးရတပ်ကစီရင်ရချတာတွေအကြောင်းကိုလည်းနားဆင်ကြရမှာပါရှင်။နောက်ပိုင်းမှာတော့အာကစားသတင်းတော်တစ်ပုဒ်ကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမျက်မျက်သတင်းအောင်နဲ့ကိုညာဝင်းအောင်တို့ပြောပြပါမယ်ရှင
်။အီရန်ကချင်းချောက်နေတာတွေကိုဟန်တားတဲ့အနေနဲ့အမေရိကန်ပြည်ထောင်စုက9000ကနေ10000ကြားအရေးတွဲရှိတဲ့တပ်တွေကိုအရှေ့လေပိုင်းဒေသကိုစီးလွတ်မဲ့သတင်းတွေထွက်နေတာနဲ့ပတ်သက်ပြီးယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကညင်းဆူလိုက်ပါတယ်။မနေ့ကြာသပတေးနေ့ကဒီကိစ္စနဲ့ပတ်သက်ပြီးပင်တဂွန်စစ်ဌာနချုပ်ထိတ်တန့်တာဝန်ရှိသူတွေအိမ်ဖြူတော်မှာအစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောတယ်လို့ VOA သတင်းမှာဖော်ပြထားပါတယ်။ဒီလိုအိမ်ဖြူတော်မှာအစီရင်ခံတင်ပြမဲ့အထယ်ပူရဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့နဲ့ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်တို့လည်းပါဝင်ပါတယ်။တပ်အင်အားတိုးမြင့်စေလွတ်ဖို့လေပိုင်းဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတဲ့နောက်အိမ်ဖြူတော်မှာတင်ပြမှာဖြစ်ကြောင်းအမိမပေါ်လိုတဲ့အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြခဲ့ကြတာပါအရှေ့လေပိုင်းဒေသမှာတိုက်အင်အားတိုးမြင့်ချထားဖို့တော့စဉ်းစားနေတဲ့အကြောင်းကိုကာကွယ်ရေးဝန်ကြီးဖက်ရှန်နဟန်ကအင်ဖြူရောအစီရင်ခံတင်ပြပွဲမလုပ်ခင်မှာသတင်းတောက်တွေကိုအတည်ပြုပြောဆိုပါတယ်ကာကွယ်ရေးအတွက်နောက်ထပ်တပ်အင်အားတွေဒုံးခွင်းဒုံးတွေနဲ့စစ်သင်္ဘောတွေထပ်မံစေလွတ်ဖို့တောင်းဆိုထားတဲ့အတိုင်းအပြည့်အဝပေးမလားတချို့ကပဲပေးမလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးအီရန်နိုင်ငံကရေနံတွေကိုပြည်ပကိုလုံးဝမတင်ပို့နိုင်အောင်ပိတ်ပင်သွားဖို့နဲ့အီရန်ရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့ပင်လယ်ကွေ့ဒေသမှာအမေရိကန်စစ်အင်အားတိုးမြင့်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနောက်မှာအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေကြီးထွားနေတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုထဲမှာဝင်ရောက်အခြေချဖို့အတွက်ကြာသပတေးနေ့တုန်းကအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်ဇက်ကိုရောက်လာကြတဲ့ရွှေပြောင်းအခြေချလို့သူအရေးအတွက်တဟုန်တို့များပြားလာပြီး3သိန်းကျော်လောက်ရှိနေပြီလို့သမ္မတ Trump အစိုးရတာဝန်ရှိသူတွေကပြောပါတယ်။အများစုဟာအမေရိကတိုက်အလဲပိုင်းနိုင်ငံတွေကလာကြတာဖြစ်ပြီးနိုင်ငံကူးလက်မှတ်မရှိသလိုအမေရိကန်မှာနိုင်ငံရေးခုလုံခွင့်တောင်းဖို့ပြင်ဆင်နေကြတာပါ။2019ခုနှစ်အတွင်းအမေရိကန်နယ်စပ်ကိုရောက်လာကြတဲ့ရွှေပြောင်းအခြေချလူသူအရေးအတွက်ဟာ2018ခတဲ့စာရင်3000လောက်များတယ်လို့ဆိုပါတယ်။2018ထဲမှာလူ 3,900 လောက်သာရှိခဲ့ပေမဲ့2019ထဲမှာ 3,000 လောက်တိုးလာတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လတုန်းကဆိုရင်ရွှေပြောင်းအခြေချလူသူ 3,100 လောက်နေစားဖြတ်ကျော်ဖို့စူးစမ်းခဲ့ပြီးအဲ့ဒီထဲက65ရာခိုင်နှုန်းလောက်ဟာမိသားစုနဲ့ကလေးငယ်တွေပါဝင်ကြပါတယ်။နေစားဖြတ်ကျော်ပြီးအမေရိကန်နိုင်ငံထဲဝင်ရောက်ဖို့စူးစမ်းစဉ်ကလေးငယ်တွေတည်ဆုံးခဲ့တာရှိတဲ့အတွက်အခုတစ်ခေါက်မှာဒီနေစားကရွှေပြောင်းအခြေချလူသူတွေအရေးကိုသမ္မတ Trump အစိုးရကဘယ်လိုကင်တွေသွားမလဲဆိုတာလွှတ်တော်ကနီးကပ်စောင့်ကြည့်နေပါတယ်ခင်ဗျာ
တရုတ်ဟွာဝေးဆက်သွယ်ရေးကုမ္ပဏီကတရုတ်အစိုးရနဲ့ပတ်သက်ဆက်နွယ်မှုတွေနဲ့ပတ်သက်ပြီးလိန်ညာပြောဆိုခဲ့တယ်လို့ American နိုင်ငံသားဝင်ကြီး Mike Pompeo ကဆွဆွဲပြောဆိုလိုက်ပါတယ်ဟွာဝေးကုမ္ပဏီကတရုတ်ကွန်မြူနစ်ပါတီနဲ့ ပတ်သက်ဆက်နွယ်မှုရှိတဲ့အတွက်အဲ့ဒီကွန်ရက်တွေကတဆင့်အမေရိကန်ရဲ့သတင်းအချက်လက်တွေပေါက်ကြားဖို့အနေနဲ့အခွင့်အလမ်းများတယ်လို့ CNBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးပွန်ပီယိုကပြောတာပါဟွာဝေးဆက်သွယ်ရေးကုမ္ပဏီကကမ္ဘာအကြီးဆုံးဆက်သွယ်ရေး 5G နည်းပညာသုံးပစ္စည်းတွေကိုအဓိကထုတ်လုပ်နေတဲ့ကုမ္ပဏီဖြစ်ပါတယ်။ကမ္ဘာအနှံ့မြန်နှုန်းမြင့်အင်တာနက်သုံးဆက်သွယ်ရေးကွန်ရက်ကိုတည်ဆောက်ဖို့အတွက်သဘောတူစာချုပ်တွေလက်မှတ်ရေးထိုးနိုင်ဖို့လဲဟွာဝေးကုမ္ပဏီကကြိုးစားနေတာပါ။ဟွာဝေးကုမ္ပဏီနဲ့အကျိုးတူပူးပေါင်းဆောင်ရွက်နေတဲ့ American ကုမ္ပဏီတွေကိုပြီးခဲ့တဲ့အပတ်က American အစိုးရကတားမြစ်ပိတ်ပင်လိုက်တဲ့အတွက်တရုတ်နဲ့ American ကြားကုန်သွယ်ရေးတင်းမာမှုတွေပို့ပြီးတော့တိုးလာနေပါတယ်။ဟွာဝေးအလုပ်မှုဆောင်ချုပ် Ren Zhang ဖေးကတော့သူ့ကုမ္ပဏီအနေနဲ့သုံးဆွဲသူတွေရဲ့လျှို့ဝှက်အချက်အလက်တွေကိုထိန်းသိမ်းထားတာဖြစ်ပြီးဝန်ကြီးပွန်ပီယိုဆွဆွဲပြောဆိုသလိုတရုတ်အစိုးရနဲ့ပတ်သက်ဆက်နွယ်မှုလည်းမရှိဘူးလို့ပြောပါတယ်။ဟွာဝေးကတရုတ်အစိုးရရဲ့ချုပ်ကိုင်မှုအောက်မှာမရှိဘူးလို့လည်းသူကငြင်းဆိုသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံနဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နစ်နာနေတဲ့အမေရိကန်လေသမားတွေကိုနောက်ထပ်ထောက်ပံ့ကြေး16ဘီလီယံပေးမယ်လို့ကြာသပတေးနေ့ကပြောပါတယ်။သမ္မတအိမ်ပြည်တော်မှာအာလူးစံပြိုရေးသမားတွေတို့အတွက်ကုန်ပစ္စည်းထုတ်လုပ်သူတွေခြံရံထားတဲ့သမ္မတကဒီငွေကြေးကအမေရိကန်လေယာဉ်တွေကိုကြီးပွားစေမှာဖြစ်ပြီးဘယ်နိုင်ငံကမှအမေရိကန်စီးပွားရေးနဲ့အမျိုးသားလူညုံရေးပေါ်ဗီဒီယိုအာဏာမသုံးနိုင်ဘူးဆိုတာရှင်းရှင်းလင်းလင်းသိစေရမယ်လို့ပြောပါတယ်။ဒီတစ်ချိန်ဟာအမေရိကန်လေသမားတွေကိုဒုတိယအကြိမ်ထောက်ပံ့တာပါ။ပြီးခဲ့တဲ့နှစ်ကလည်းတရုတ်ကအခွန်စည်းကြက်လို့ထိခိုက်နစ်နာရတဲ့လေသမားတွေကိုအမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ကြေးပေးခဲ့ပါတယ်။ထောက်ပံ့ကြေးငွေအများစုကတော့ပေပိဇက်ပြောင်းမြေပဲနဲ့ဂျုံစိုက်တဲ့လေသမားစီတွေကိုပေးတာပါ။အမေရိကန်လေယာဉ်စိုက်ပျိုးရေးဝန်ကြီးဆိုနီကလေသမားတွေသက်သာချောင်ကြီးရေးအတွက်သမ္မတထရန့်ဒီလောက်စိုးရိမ်ပူပန်နေတာမျိုးသူမမြင်ခဲ့ဘူးကြောင်းပြောပါရတယ်။သမ္မတထရန့်ကသူမှန်တာတွေလုပ်နေကြောင်းပြောနေတဲ့တချိန်တည်းမှာပဲကွန်သွေးကြမ်းကျင်သူတွေကဒါဟာနိုင်ငံစကားဖြစ်ပြီးလေသမားတွေအနေနဲ့တရုတ်ဈေးကွက်ပြန်လည်ရရှိဖို့ပို့ပြီးစိုးရိမ်နေကြောင်းပြောပါရတယ်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းရဲ့တောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာအစိုးရတာဝန်ရှိသူတွေနဲ့မနေ့ကနေ့ပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးခဲ့ပါတယ်။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံတာမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့ဆောင်ရွက်နေတဲ့အသေးစားစီမံကိန်းတွေအရှိန်မြင့်နိုင်ရေး NDC စီစီရေးကထုတ်ပေးနိုင်ရေးနိုင်ငံသားဖြစ်ခွင့်ရရှိရေးလွတ်လပ်စွာသွားလာခွင့်ရရေးစိန်ခေါ်မှုတွေကိုဖြည့်ရှင်းဖို့ဆွေးနွေးခဲ့ကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်စခန်းတွေပိတ်သိမ်းရေးမြန်မာဆိုရရဲ့အစီအစဉ်တွေအကောင့်ထဲပေါ်နိုင်ရေးထိုင်း၊မလေးရှား၊အိန္ဒိယနိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံကနေရွှန့်ခွာသူတွေကိုပြင်လဲပို့ဆောင်ရေး UNHCR ဘက်ကကူညီနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြောင်းလည်းဖော်ပြထားပါတယ်။မဟာမင်းကြီးဂရန်ဒီဟာရခိုင်ပြည်နယ်ခီးစဉ်အပြီးမှာပဲနေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။ရခိုင်ပြည်နယ်ခီးစင်မှာတော့ဝန်ကြီးချုပ်အပါအဝင်ပြည်နယ်အစိုးရတာဝန်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးဒေသရင်းကအခြေအနေတွေကိုဆွေးနွေးမေးမြန်းခဲ့သလိုစစ်တွေမြို့နယ်မှာရှိတဲ့စစ်ရှောင်ဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်။ငားရကြခီးစင်ဖြစ်မြန်မာနိုင်ငံကိုရောက်နေတဲ့မဟာမင်းကြီးဂရန်ဒီဟာရခိုင်ပြည်နယ်ကိုနှစ်ရက်ကြာတွားရောက်ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေလူမှုအခြေပြုအဖွဲ့အစည်းတွေဒေသခံလူမှုအတိုင်းဝိုင်းကကိုယ်စားလှယ်တွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးခီးစင်နောက်ပိုင်းမှာတော့မြန်မာအစိုးရအစစ်မြစ်အရာရှိနဲ့လေတွေ့ဆုံဖို့အစီအစဉ်ထားခဲ့တာဖြစ်ပါတယ
်။ကမ္ဘာအကြီးအမားဆုံးဒီမိုကရေစီနိုင်ငံမှာလွန်ခဲ့တဲ့9နှစ်ခါတည်းပုံမကြီးမားတဲ့အောင်ပွဲရရှိခဲ့ပြီးတဲ့နောက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမူရီကသူ့တိုင်းပြည်ကိုအင်အားကြီးမားပြီးလူတိုင်းအကျုံးဝင်စေမဲ့နိုင်ငံအဖြစ်ထူထောင်သွားမယ်လို့ကတိပေးလိုက်ပါတယ်။ BJP ခေါ်သူ့ရဲ့ဟိန္ဒူအမျိုးသားရေးပါတီဟာရေးတွက်ပြီးသမျှအမှတ်နေရာ300အနိုင်ရရှိထားပြီးဖြစ်ပါတယ်။ဒါဟာ35နှစ်အတွင်းမှာပါတီတစ်ခုတည်းကအမှန်အများစုနှစ်ကြိမ်အနိုင်ရတယ်ဆိုတာပြသနိုင်တဲ့အခွင့်အရေးရသွားပါတယ် BJP ပါတီအောင်ဝဲခံတဲ့အခမ်းအနားတစ်ခုမှာတော့ဝန်ကြီးချုပ်မူဒီကိုသူရဲကောင်းတပွဲကြိုးဆိုခဲ့ကြပြီးသူ့အောင်ဝဲဟာအိန္ဒိယပြည်သက်ထူထောင်ရေးနဲ့ပြီးတော့ဒီတိုင်းပြည်အနာဂတ်အတွက်ရွေးချယ်ခံရခြင်းဖြစ်တယ်လို့သူကပြောပါတယ်ဒ ီယလဟာမူရီရဲ့ခေါင်းဆောင်မှုအပေါ်လူအများယုံကြည်ကိုးစားတာကိုပြသခဲ့ပြီးအလုလမဲ့အများပြနေခြင်းလူတို့ကျေးလက်လူတို့စိတ်တော့ကရောက်နေခြင်းမှာမျောလင်းချက်တွေကိုတိုးပွားစေပါတယ်ဒီသတင်းနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့နောက်ပိုင်းမှာနားဆင်ရပါမယ
် American သမိုင်းမှာအဆိုးဝါးဆုံးဖြစ်ခဲ့တဲ့သတင်းပေါက်ကြားမှုမှာအဓိကတာဝန်ရှိသူအဖြစ်ဆွဆွဲခံထားရသူ WikiLeaks တည်ထောင်သူ Julian Assange ပေါ်ရာဇဝတ်မှုဆိုင်ရာဆွဲချက်အသစ်တွေတင်မယ်လို့ American အစိုးရကအစိုးရရှေ့နေတွေကပြောပါတယ် Assange ဟာ American အစိုးရရဲ့ Guantanamo အကျဉ်းတောင် Afghanistan နဲ့ Iraq စစ်ပွဲဆိုင်ရာအစီရင်ခံစာတွေနဲ့လျှို့ဝှက်တဲ့အချက်အလက်တွေကိုယူပြီး WikiLeaks မှာဖော်ပြဖို့ American တပ်သား Chelsea Manning နဲ့အတူပူးပေါင်းကြံစီခဲ့တယ်ဆိုပြီး American ပြည်ထောင်စု Virginia ပြည်နယ် Federal Grand Jury ကသူ့ကိုတရားစွဲဆိုထားပါတယ်လျှို့ဝှက်သတင်းတွေအများစုပါဝင်သူရယူခဲ့တဲ့သတင်းအချက်အလက်ထဲမှာအာဖဂန်နဲ့အီရတ်ကအမေရိကန်တပ်ဖွဲ့တွေကိုအဓိကသတင်းပေးပို့သူတွေနဲ့သတင်းထောက်တွေဘာသာရေးကောင်းဆောင်တွေလူခွင့်ရေးလှုပ်ရှားသူတွေရဲ့အမည်တွေပါဝင်ခဲ့ပါတယ်ဒီသတင်းတွေကိုဖော်ပြခဲ့တာဟာအမေရိကန်ပြည်အောင်စုရဲ့လုံခြုံရေးကိုထိခိုက်ဖို့တိတ်အန္တရာယ်ရှိတယ်လို့တရားစွဲဆိုသူအစိုးရရှိနေတွေကပြောပါတယ်အာဆန်ချာ2012ခုနှစ်ကတည်းကသူခိုးလုံနေတဲ့ UK နိုင်ငံလန်ဒန်မြို့ကအီကွေဒေါ်တန်ယုံကနှင်ထုတ်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလကလန်ဒန်ရဲရဲဖမ်းဆီးခြင်းကိုခံခဲ့ရပါတယ်လန်ဒန်မှာထိမ့်သိမ်းခံရစင်မှာပဲအမေရိကန်နဲ့ဆွီဒင်နိုင်ငံတွေစီလွှဲပြောင်းပေးပို့ခံရမယ့်အခြေအနေကိုလည်းရင်ဆိုင်ရပါတယ်
အာဖဂန်နစ္စတန်မှာအစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာထိခိုက်သေဆုံးမှုအရေအတွက်တိုးမြင့်လာတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတိုက်ခိုက်မှုတွေဖြစ်ပြီးအနည်းဆုံးအမျိုးသမီး9ယောက်ကလေး9ဦးသေဆုံးခဲ့ရပါတယ
်တောက်ကြနေမနေခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေထဲမှာတော့အိန္ဒိယနိုင်ငံရဲ့ထွေထွေရွေးကောက်ပွဲနဲ့စပါမယ်အိန္ဒိယနိုင်ငံထွေထွေရွေးကောက်ပွဲမဲရလတ်တွေဒီနေ့ထိရည်တွက်ပြီးသလောက်ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကအပြတ်အသတ်အနိုင်ရနေပါတယ်ရည်တွက်ပြီးသလောက်မဲရလတ်တွေအရ BJP ပါတီကလွှတ်တော်နေရာ300လောက်ကိုအနိုင်ရထားပြီးအဓိကအတိုက်ခံ Congress ပါတီကတော့နေရာ90လောက်ရထားပါတယ် BJP ပါတီကနှစ်ပေါင်း35နှစ်အတွင်းလူမှုထောက်ခံမှုနှစ်ကြိမ်တိုင်တိုင်ပြန်ရခဲ့တဲ့ပထမဆုံးပါတီလည်းဖြစ်လာတာပါ Angela Patricia ရဲ့သတင်းပေးပို့ချက်ကိုမမျှသစင်အောင်ကပြောပြပါမယ်ရှင်
အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲမဲရလတ်တွေကိုအခုထိရေးတွက်ပြီးသလောက်ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကလွှတ်တော်မှာကိုယ်စားလှယ်နေရာ300ကိုရထားပြီးအပြတ်အသတ်အနိုင်ရနေပါတယ်အလုံးကိုကျေးဇူးတင်ကြောင်းနဲ့ပုံမှန်ခိုင်မာတောင်းတင်းတဲ့နိုင်ငံကိုတည်ဆောက်သွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်မိုဒီကကတိပြုပြောကြားခဲ့ပါတယ်။လက်ရှိဒီမိုကရေစီကမ္ဘာကြီးမှာ2019အိန္ဒိယရွေးကောက်ပွဲကသမိုင်းတွင်တဲ့ရွေးကောက်ပွဲဖြစ်တယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်။
This was your opportunity. इतना बड़ा भरोसा इतनी बड़ी जिम्मेवारी थी.
ကျွန်တော်ကိုယုံကြည်တဲ့သူတွေအတွက်ကျွန်တော်မှတာဝန်အများကြီးရှိလာပါပြီ။ကျွန်တော်ကိုဂျိုးကိုမကြည့်ပဲဆောင်ရွက်သွားမှာပါ။ဒီရွေးကောက်ပွဲကအိန္ဒိယပြည်သူတွေစူးစမ်းခဲ့တဲ့ရလဒ်ပါ
။မိုဒီရဲ့ BJP ပါတီအနေနဲ့အခမဲ့ဆေးကုသခွင့်အာမခံနဲ့လေသမားတွေရဲ့စိတ်ဖိစီးမှုတောကတွေကိုဖြေဖျောက်ပေးနိုင်မှုနဲ့စီရတာဦးစားပေးမူဝါဒတွေကိုအများပြည်သူကိုချပြနိုင်ခဲ့တဲ့အတွက်လဲပါတီအဖွဲ့ဝင်တွေကိုမိုဒီကအတိအမှတ်ပြုချီးကျူးခဲ့ပါတယ်။သူ့ပေါ်ယုံကြည်ကိုးစားကြတဲ့ပြည်သူလူထုရဲ့မျှော်မှန်းချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အရင်ကထက်ပိုပြီးတော့စူးစမ်းသွားပါမယ်လို့လဲသူက Twitter စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်။လက်ရှိရလဒ်အတိုင်းဆိုရင်တော့ BJP ပါတီကနှစ်ပေါင်း35နှစ်အတွင်းမှာလူထုထောက်ခံမှုနှစ်ကြိမ်တိုင်တိုင်ပြန်ရခဲ့တဲ့ပထမဆုံးပါတီဖြစ်လာတာပါ။အဓိကအတိုက်ခံကွန်ဂရက်စ်ပါတီကတော့နေရာ90လောက်ရထားပါတယ်။လက်ရှိရလက်အတိုင်းဖြစ်မယ်ဆိုရင်ကိုယ်စားလှယ်943နေရာရှိတဲ့လွှတ်တော်မှာ BJP ပါတီကအများစုအဖြစ်ထိန်းချုပ်နိုင်မှာဖြစ်ပြီး2014ခုနှစ်ကထက်ပိုပြီးတော့အကောင်းလာမှာပါ။ BJP ပါတီပြောခွင့်ရ GVL နာရာရှိမာရာဝကတော့ရွေးကောက်ပွဲမှာအကြီးအကျယ်အောင်မြင်မှုရတာဟာဝန်ကြီးချုပ်မိုဒီရဲ့အပြုတ်သဘောဆောင်တဲ့နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေရဲ့ရလက်အဖြစ်ပြောဆိုခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ရာဟုဂန္ဒီကတော့ရွေးကောက်ပွဲမှာရှုံးနိမ်ကြားဝန်ခံပြောဆိုလိုက်သလိုအနိုင်ရပါတီခေါင်းဆောင်မိုဒီကိုလည်းချီးကျူးဂုဏ်ပြုခဲ့ပါတယ
် I want to say that today is not the day for me to go into the details of this mandate
ဒီအချိန်မှာအသေးစိတ်တွေကိုပြန်ပြောနေရတော့မယ့်အချိန်မဟုတ်တော့ပါဘူးဒီနေ့မှာဝန်ကြီးချုပ်အသစ်ကိုရွေးချယ်ပြီးပါပြီသူ့အနေနဲ့အိန္ဒိယနိုင်ငံရဲ့လိုအပ်ချက်တွေကိုအကောင်းဆုံးဖြည့်ဆည်းသွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ငါးနှစ်တာအုပ်ချုပ်မှုတက်တန်းတွင်စီးပွားရေးအရာစိန်ခေါ်မှုတွေကြုံခဲ့ရပေမယ့်ဝန်ကြီးချုပ်မိုဒီရဲ့ဦးဆောင်မှုအပေါ်ပြည်သူလူထုရဲ့ယုံကြည်မှုကြောင့် BJP ပါတီအနိုင်ရခဲ့တာဖြစ်ကြောင်းလည်းအကဲခတ်တွေကသုံးသပ်ကြပါတယ်ဝန်ကြီးချုပ်မိုဒီကတော့အိန္ဒိယနိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲစနစ်မှာတမရရွေးကောက်ပွဲပုံစံမျိုးနဲ့စီယုံလှုပ်ရှားခဲ့တယ်လို့ပြီးခဲ့တဲ့ February လတည်းကပါကစ္စတန်နိုင်ငံနဲ့စီးရေးတင်းမာမှုတွေခေတ္တကြုံခဲ့ရပြီးတဲ့နောက်အမျိုးသားရေးဝါဒကိုအသားပေးတဲ့မူဝါဒတွေနဲ့ထောက်ခံမှုရအောင်လဲကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ဟိန္ဒူဘာသာဝင်အများစုရှိတဲ့အိန္ဒိယနိုင်ငံမှာအမုန်းတရားအခြေခံတဲ့ယာဇဝတ်မှုတွေကိုအစ္စလမ်ဘာသာဝင်တွေအနေနဲ့တိုးပြီးရင်ဆိုင်နေကြရတဲ့အတွက်ဟိန္ဒူအမျိုးသားရေးဝါဒီခေါင်းဆောင်တဦးရဲ့အုပ်ချုပ်မှုအောက်မှာလူမျိုးရေးခွဲခြားမှုတွေရှိလာမလားလို့စိုးရိမ်နေကြသူတွေလည်းရှိပါတယ်ရှင်
။မမြသစရာအောင်ပြောပြသွားတာပါရှင်။အခုအမေရိကန်အီရန်နျူကလ িয়ার စာချုပ်ကနေနှုတ်ထွက်ပြီးနောက်ပိုင်းဘာတွေဖြစ်နေလဲဆိုတာသိကြရပါမယ်။ Joint Comprehensive Plan of Action JCPOA လို့ခေါ်တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ပြီးတခါပါရှန်ပင်လယ်ကွေ့ဒေသတွေကိုအမေရိကန်စစ်တင်မောတွေဆီလွတ်ထားပြီးကြတဲ့ကဒေသတွေမှာအခြေအနေတင်မာလာခဲ့ပါတယ်။လက်တလောအဖြစ်ပြက်တွေဟာတိတ်ဆိုးရင်စရာကောင်းလာတဲ့အကြောင်းဂျာမန်တပ်တမန်သတင်းရက်ွက်ကိုကိုးကားပြီး VOA သတင်းတောက် Serving Cyber သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
။ Joint Comprehensive Plan of Action JCPOA လို့ခေါ်တဲ့2015ခုနှစ်အီရန်နိုင်ငံနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ပြီးတဲ့နောက်ပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကအီရန်နိုင်ငံအပေါ်ဖိအားတိုးမြှင့်ပေးခဲ့ပါတယ်။နောက်ဆုံးအီရန်နိုင်ငံရည်နံလုံးဝရောင်းချမရနိုင်လောက်အောင်အထိရွယ်ခဲ့ပါတယ်။အရင်သဘောတူညီချက်အရတူရကီ၊တရုတ်၊ဂျပန်နဲ့အိန္ဒိယပါဝင်တဲ့နိုင်ငံ၈နိုင်ငံကိုချွင်းချက်နဲ့အီရန်ရည်နံတွေကိုဝယ်ယူခွင့်ပြုထားခဲ့တာမှာအခုတော့တက်တန်းကုန်ဆုံးသွားပြီဖြစ်လို့အီရန်နိုင်ငံအပေါ်ပိတ်ဆို့အရေးယူမှုအရအီရန်ရည်နံကိုသူတို့တွေဝယ်ယူခွင့်မရှိတော့ပါဘူးဒီအချိန်နဲ့မှာပဲပါရှန်ပင်လယ်ကွေ့ဒေတာအတွင်းကအမေရိကန်တွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးသမ္မတထရမ့်ကလေယာဉ်တင်သမော B-52 ဘုံးကျဲလေယာဉ်တွေနဲ့ပက်ထရီယော့ဒုံးခွင်ဒုံးတွေဆီလွတ်ပြီးဒေတာအတွင်းမှာစစ်အင်အားတိုးမြင့်ခဲ့ပါတယ်လက်တလော့အချိန်တွေဒီလိုတင်းမာနေတဲ့အချိန်မှာပဲဂျာမနီနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးအဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဟင်းစ်ပရတနာအီရန်နိုင်ငံကိုတွားရောက်ခဲ့ပါတယ်ခီးစင်ရဲ့ယူရဲချက်ကိုဂျာမန်တန်တမန်တူကအခုလိုပြောပြပါဗျ။
ညွန်ကြားရေးမှူးချုပ်ဟာ JCPOA သဘောတူညီချက်ဆက်လက်တည်မြဲဖို့အတွက်အီရန်ကိုသွားတာပါ။သဘောတူညီချက်ထဲကအချက်တချို့ကိုမလိုက်နာတော့ဘူးလို့အီရန်ကပြောပေမဲ့ JCPOA ကိုအီရန်တို့အကျွမ်းမဲ့ဆက်လက်လိုက်နာဖို့တန်တမန်ရေးအရာကျမတို့ဆွဲဆောင်နိုင်ဖို့အခွင့်အရေးပေါ်ထွက်လာလို့ပါ
။ဒါပေမဲ့အီရန်သတင်းဌာန FARS ရဲ့အဆိုအရအီရန်နိုင်ငံသားရေးဝန်ကြီး Abbas Araghchi ကအီရန်အနေနဲ့တိခိုက်မှုအတိုင်းအတာကုံဆုံးသွားပြီဖြစ်ကြောင်းနဲ့2015စာချုပ်ကိုပါဝင်လက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေအနေနဲ့ဂတိကဝတ်တွေကိုစောင့်ထိန်ဖို့လိုတယ်လို့ဂျာမန်တန်တမန်ကိုပြောခဲ့ပါတယ်။တကယ်တော့တရုတ်ရုရှားနဲ့အတူဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ဟာအမေရိကန်ကစာချုပ်ကနေနှုတ်ထွက်သွားပြီမဲ့အဲ့လိုနှုတ်ထွက်သွားတာကိုထင်မိအောင်အကူအညီပေးနိုင်ကြောင်းပြသဖို့ကြိုးစားနေကြတာပါ။အမေရိကန်အရာရှိတွေကလည်းနောက်ထပ်အမေရိကန်တပ်သား 9,000 လောက်အရှေ့လက်ပိုင်းဒေသကိုထပ်ပို့ဖို့ကာကွယ်ရေးဝန်ကြီးဌာနကစဉ်းစားနေတယ်လို့ဗိုလ်ထုတ်နေမှာပြောပါတယ်။ဒီလိုဖိအားတွေနဲ့စစ်ဆင်မှုတွေရှိနေပေမဲ့အီရန်နိုင်ငံကတော့အမေရိကန်နိုင်ငံနဲ့မဆွေးနွေးနိုင်ဘူးလို့ပြောပါတယ်။အီရန်နိုင်ငံအမျိုးသားလုံခြုံရေးဦးစီးကောင်စီရဲ့ပြောခွင့်ရ Kevin Khosravi ကအခုလိုပြောပြပါတယ်
။နိုင်ငံဆောင်ကကိုယ်စားလှယ်တော်တော်များများအမေရိကန်နိုင်ငံကိုကိုစားပြုပြီးအီရန်ကိုလာနေကြပါတယ်။သူတို့အတွက်အီရန်ရဲ့သတင်းစကားကတော့သိခိုင်းပါပါတယ်။အီရန်နိုင်ငံတော်ကြီးမှာခန္ဓာရည်စွမ်းအားရှိတယ်ဆိုတဲ့သတင်းစကားပဲဖြစ်ပါတယ်
။တချိန်တည်းမှာပဲတူရကီနိုင်ငံကအီရန်စီးကရေနံဝယ်ယူနေတာဒီမေလကစပြီးရပ်ဆိုင်းခဲ့ပြီလို့ကြေညာခဲ့တယ်လို့တနင်္လာနေ့ကဒရိုက်တာသတင်းတရမှာလဲဒီလအတွင်းအီရန်ရေနံတင်သမောတွေတူရကီစိတ်ကမ်းတွေကိုစိုက်ကပ်ခြင်းမရှိဘူးလို့ပါရှိခဲ့ပါတယ်။မေလအတွင်းအီရန်နိုင်ငံရဲ့နေစဉ်ရေနံတင်ပို့မှုဟာရေနံစီး9သိန်းအောက်ကိုကျဆင်းခဲ့တယ်လို့လဲပြည်ထောင်အပတ်ကရရှိတဲ့ဂျင်နန်ရဲ့တမောဆိုင်ရာအချက်အလက်တွေမှာဖော်ပြထားခဲ့ပါတယ်။ဒီအချိန်မှာပဲအီရန်သတင်းဌာန FARS ကအမေရိကန်နဲ့အီရန်တို့ရဲ့ပဋိပက္ခဟာလိုအင်ဆန္ဒတွေရဲ့တိုက်ပွဲဖြစ်တဲ့ရန်သူတွေလုံမဲ့ဘဲစွန်းစားကန်းကိုမဆိုအပြတ်ချေမုန်းပြစ်မဲ့ဆိုပြီးအီရန်တော်လိုင်းအဆောင်တပ်ဖွဲ့တပ်မှုတဦးကိုကိုးကားလို့ပြောကြခဲ့ပါတယ်။ပါရှန်ပင်လယ်ကွေ့ဒေသအတွင်းအခြေအနေနဲ့ JCPOA သဘောတူညီချက်အနေထားဟာတိတ်ပြီးဆိုးရင်စရာကောင်းလာတယ်လို့ပဋိပက္ခအချိန်မြင့်တက်သွားဖို့အန္တရာယ်တွေလည်းရှိနေကြောင်းနဲ့ဒီအချိန်မှာတွေးဆောင်ဆွေးနွေးပွဲဟာတိတ်ကိုအရေးကြီးကြောင်းကိုဂျာမန်တန်တမန်တွေက တိုက်တွန်းပြောကြားနေပါကြောင်းသုံးသပ်တင်ပြအပ်ပါတယ်ခင်ဗျာ
ရှိမှာခင်ဗျာမကြာခင်ရပိုင်းတော့ကပြည်အောင်စုလွှတ်တော်ကနေတည်ပြလိုက်တဲ့အလုသမားကြီးရညင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရည်တဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရအလုသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးညှိနှိုင်းဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်လာမယ့်စနေနေ့ညဒိုင်းရီလိုက်စနေပွဲမှာတော့မကြာခဏဆိုလိုဖြစ်နေတဲ့အလုသမားကြီးရညင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်စနေမိမြန်လူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932382554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စနေမိမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင
်ဗျ။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါတော့မယ်ရန်ကုန်မြို့မှာသီရိလင်္ကာနိုင်ငံသားတယောက်ကိုအကြမ်းဖက်တိုက်ခိုက်မှုတန်တရားရှိသူဖြစ်မင်းကဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်အဗ္ဒူဆလမ်အရှက်မာမုဒ်ဟာမြန်မာပြည်တွင်းကို January လကလေးကရောက်နေခဲ့ပြီးဗီဇာသက်တမ်းတိုးဖို့လူဝင်မှုကြီးကြပ်ရေးယုံကိုလာချိန်မှာအခုလိုဖမ်းဆီးလိုက်တဲ့မှတ်တမ်းဗီဒီယိုတွေထွက်နေပေမဲ့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတော့တိတိကျကျအတည်ပြုထားတာမျိုးမရှိသလိုမြန်မာအစိုးရဘက်မြန်မာအလင်းသတင်းစာမှာလည်းလွန်ခဲ့တဲ့တလကသီရိလင်္ကာနိုင်ငံမှာလူ250တေကျေပြီး900ကျော်ဒဏ်ရာရရှိခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်ခဲ့တာတွေနောက်ပိုင်းလူမှုကွန်ရက်ကိုအစိုးရကပိတ်ပင်ခဲ့တဲ့အကြောင်းနဲ့ဒီလိုပိတ်ထားပေမဲ့သတင်းမှားတွေပြန့်နှံ့နေစေဖြစ်ကြောင်းလောက်ကိုသာ AFP သတင်းကိုကိုးကားပြီးတော့ဖော်ပြထားပါတယ်မြန်မာနိုင်ငံတွင်းမှာအခုဖမ်းဆီးခံထားရသူဟာတကယ်ပဲအကြမ်းဖက်သမားဖြစ်သလားဆိုတာကိုတော့ကိုဇော်ဝင်းလိုင်ကမေးမြန်းတင်ပြထားပါတယ်ရှင်
သီရိလင်္ကာနိုင်ငံမြို့တော်ကိုလံဘိုအနီးဝန်းကျင်မှာရှိတဲ့ဖျားเจ้าနေတဲ့ဟိုတယ်တွေကိုဧပြီလ21ရက်နေ့ကအသေးခံဘုံးခွဲတိုက်ခတ်မှုနဲ့ပတ်သက်ဆက်နွယ်နေတယ်လို့တန်တရားရှိခံရသူအဗ္ဒူဆလမ်အရှတ်မိုမုတ်ဆိုသူဟာမြန်မာနိုင်ငံကိုရောက်နေတာကြောင့်သူ့ကိုတွေ့ရင်သတင်းပေးကြဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသူ့ပုံနဲ့တကွသတင်းထုတ်ပြန်ပြီးနောက်တနေ့မှာပဲပန်းစောရမှာရှိတဲ့လူမှုကြီးကြရေးရုံးရှိမှာဒီကနေ့ဖမ်းဆီးခံရတဲ့မတ်တမ်းဗီဒီယိုတွေကိုအေရဝတီသတင်းဌာနကထုတ်ပြန်ခဲ့တာပါဗီဒီယိုထဲမှာသူ့အနေနဲ့ဘာပြစ်မှုမှကျူးလွန်ခဲ့ခြင်းမရှိဘူးလို့အင်္ဂလိပ်လိုပြောထားတဲ့အတန်လဲပါဝင်ပါတယ်။သူ့ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာအပိုင်ရဲစခန်းကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါဖမ်းခံရတယ်ဆိုတဲ့သတင်းသူတို့ကြားပေမဲ့သူ့ကိုဘယ်နေရာမှာထိန်းသိမ်းထားတယ်ဆိုတာကိုမသိကြောင်းတာဝန်ခံရဲအရာရှိကအခုလိုပြောပြပါတယ်။အဲခေါင
်းမောဝင်မောတရားခံကိုရှင်တို့စကားမရောက်သေးဘူးဗျ။အားကြောင့်နှောအတိမပြပေးနိုင်ဘူးဆိုသူလ
ဲ။ဆရာရောဘာကြားမိလဲ။တခြားနေရာမှာမိတယ်လို့ပါတော့ဆရာကြားမိလားဆရာ။
တော်နဲ့တကယ်တော့ကြားတယ်ဒါပေမဲ့လက်ရှိချိန်မှာကိုယ်ဝိုင်းမဖြစ်သေးဘူးလို့ပြအဲ့လိုပဲမိရလို့ကြားတွေ့ရလို့ပဲကြားတယ်လေကျွန်တော်လည်းရှားမသိဘူး
2018ခုနှစ်ဇန်နဝါရီလကတည်းကမြန်မာနိုင်ငံကိုရောက်နေတဲ့အဗ္ဒူဆလမ်အရှတ်မိုမုတ်ကိုတော့အရဝတ်နဲ့လူညုံရေးတပ်ဖွဲ့တွေကလူမှုကြည့်ကြရေးရုံးရှိမှာပဲဖမ်းဆီးထိန်းသိမ်းပြီးကားပေါ်ခေါ်တင်သွားခဲ့တာပါသီရိလင်္ကာနိုင်ငံမှာပြီးခဲ့တဲ့လ Easter Sunday နေ့ကဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်လူ250တဲ့မင်းနဲ့တေဆုံးခဲ့ရတာပါအဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းIS Islamic စစ်သွေးကြောအဖွဲ့ကပြောဆိုထားပါတယ်။ IS စစ်သွေးကြောအဖွဲ့ဟာမလေးရှားကိုကြားခံစခန်းထားပြီးမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဝင်ရောက်ဖို့ပြင်ဆင်နေကြောင်းမလေးရှားရဲချုပ်ကဧပြီလအတွင်းမှာပဲပြောကြားခဲ့တဲ့အတွက်မြန်မာနိုင်ငံအတွင်းလုံခြုံရေးသတိထားပြီးလှုပ်ဆောင်နေကြောင်းတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်။မလေးရှားရဲချုပ်တို့ကတော့ IS နဲ့ပတ်သက်ပြီးပြောလာကြတယ်ကျွန်တော်တို့ကလုံခြုံရေးသတိရှိဖို့လုံခြုံရေးနဲ့ပတ်သက်ပြီးစစ်ဆောင်ရွက်ဖို့တော့ကျွန်တော်တို့ကအဲ့ဆိုင်နဲ့ဘိုင်းနဲ့မြေလိုက်ညွန်ကြားထားတယ်လို့ဆိုလိုခြင်းဖြစ်ပါတယ်
။အော်ဟုတ်ကဲ့ခင်ဗျ။ဟိုတက်မတော်ဘက်ကတော့အခုဒါဆိုလို့ရှိရင်ဒီအခုဒီလူကိစ္စမှာပေါ့နော်။ဟိုပြည်သေးရေးနဲ့ဒီရဲတပ်ဖွဲ့တို့နဲ့ဒါပူးပေါင်းဆောင်ရွက်မှုတွေရှိနေသလားခင်ဗျ။ဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိပါလဲခင်ဗျ။
ဟုတ်ကဲ့။အဲ့လိုပဲရှိပါမယ်ခင်ဗျ။ကျွန်တော်တို့ဘက်မှာလည်းဒီသတင်းဖွဲ့တွေရှိပါတယ်။ရင်းရယူစုံစမ်းတဲ့ဖွဲ့တွေရှိပါတယ်။သတင်းဝါပြီးတဲ့တောင်းယူစုံစမ်းတဲ့ဖွဲ့တွေရှိပါတယ်။အဲ့ဒီဖွဲ့တွေကတော့သူတို့ကတော့သူရဲ့လုံလုံဆန်တိုင်းနဲ့ပူးပေါင်းဆောင်ရွက်တွေရှိပါမယ်။
ဟိုအခုကမြန်မာနိုင်ငံမှာလဲဆရာတို့တည်တဲ့အချိန်မှာဟိုအကြမ်းဖက်မှုတိုက်ခိုက်မှုတွေပါညာဆိုတာလဲဟိုရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့အတန်တရာထွက်နေတော့လေအခုလိုမျိုးနောက်ဆင့်ထပ်ဆင့်ကဲဒီသီရိလင်္ကာလူဟာတည်င်းကထွက်လာတော့ဆရာတို့အလတ် level တွေပါတွေတဘောကတတိပေးချက်တွေပို့ပြီးတော့မြင့်ထားတာတွေပါအများရှိပါလားထူးထူးကဲကဲ
ထူးထူးကြဲကြဲမြင့်ထားတော့ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့တတိပေးကြတာတော့စဉ်းစားမပြဒီလိုအောင်ရလျက်ရှိတယ်ကျွန်တော်တို့ဒီမှာတော့လုံခြုံရေးပိုင်းနဲ့ပတ်သက်လာရင်ဒီမျိုးလုံခြုံရေးရှိတာပေါ့စစ်တင်းလုံခြုံရေးရှိတယ်စစ်ပစ္စည်းလုံခြုံရေးရှိတယ်စစ်စင်ရေးကိစ္စတွေရဲ့လုံခြုံရေးရှိတယ်ဒီလုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ပုံမူပြီးအောင်ရနိုင်ဖို့အတွက်သက်ဆိုင်ရာတိုင်းစစ်ဌာနချုပ်ညီမျှလိုက်တော့ဒီပေးမြင်ကြတာဟာရှိပါတယ်ဗျ
2012ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံဟာအကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတဲ့အကြောင်းနဲ့အကြမ်းဖက်မှုကာကွယ်ရေးကိစ္စတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကမကြသေးခင်ကပဲပြောဆိုထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်းပြောပြသွားတာပါရှင်။အခုရှမ်းပြည်နယ်ဘက်ကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်တစ်လျှောက်ဆစ်ရှောင်ဒုက္ခသည်စခန်းတွေနားမှာမြန်မာစစ်တပ်ကစစ်အင်အားတိုးချဲ့နေပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ကလည်းမြေယာသိမ်းဆည်းနေတာတွေကြောင့်ဒုက္ခသည်တွေအတွက်လုံခြုံရေးစိုးရိမ်စရာဖြစ်နေတဲ့အကြောင်းရှမ်းလူခွင်ရေးနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ကိုဇော်ထက်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဆစ်ရှောင်6000ဒီပါခိုးလုံနေတဲ့ထိုင်းမြန်မာနယ်စပ်ရှမ်းပြည်တောင်ပိုင်းကဒုက္ခသည်စခန်း9ခုနားမှာတပ်မတော်ကတိုက်အင်အားရှားနေချီသုံးပြီးလမ်းသစ်ဖောက်တာအင်အားဖြည့်တင်းတာရှိနေသလိုဝါဘီသွေးစည်းညီညွတ်ရေးတပ်မတော်ကလည်းဒေသခံတွေရဲ့မျိုးကိုသိမ်းပြီးရောဘာစိုက်ကင်းတွေတိုးချဲ့အားပါဝင်နေမီချဲ့ထွင်မှုတွေနဲ့အင်အားတိစောက်တာရှိနေရလို့ရှမ်းလူခွင့်ရမှန်နိုင်တဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီကထောက်ပြပါတယ်ဒီအခြေအနေကအိုးအိမ်မဲ့ဆစ်ဆောင်ဒုက္ခသည်တွေရဲ့လုံခြုံရေးပေါ်မှာချိန်ချောက်မှုတစ်ခုဖြစ်နေသလိုဒုက္ခသည်တွေနေရာပြောင်းနိုင်မှုအတွက်လည်းပိုပြီးခက်ခဲစေရလို့ရှမ်းလူခွင့်ရမှန်နိုင်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ရှိသူစိုင်းရွယ်လွင်ကအခုလိုပြောပါတယ်
ဝါဘက်ကလည်းအင်အားတိုးချဲ့နေတယ်။အမြေတွေသိမ်းနေအဲ့ဒါကြီးရှိနေရတော့လေ။တနည်းနဲ့တနည်းပေါ့နော်အဲ့လိုကြီးရှိနေတော့တို့ကမပြောင်းနိုင်တာလေအဲ့တစ်ချက်ရဲပေါ့နော်။တို့ကဒီတိုင်းမြေတွေပြီးတိုးချဲ့လိုက်ရင်တော့တို့ကပို့ပြီးခက်ခဲလာတာပေါ့နော်
။ရှမ်းပြည်တောင်ပိုင်းနေဆက်ဒုက္ခသည်စခန်းတွေဤမှာမြမစစ်တပ်နဲ့ဝါတပ်ဖွဲ့တွေကအင်အားတိုးချဲ့နေရပြီးအခြေအနေတွေနဲ့အတူဒုက္ခသည်တွေအတွက်လုံခြုံရေးစိုးရိမ်မှုတွေရှိကြောင်းရှမ်းလူခွင့်ရမှန်နိုင်တဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီတို့ကဒီနေ့မေလ23ရက်နေ့မှာအစိုးရခန္ဓာတစောင်းထုတ်ပြန်လိုက်တာပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA နဲ့မြမစစ်တပ်ကြားအပြစ်ခတ်ရစဲထားပေမဲ့2019ဖေဖော်ဝါရီလထဲမှာပဲမြမစစ်တပ်ကထိုင်းနယ်စပ်နားမှာဆက်ဆောင်စခန်းနှစ်ခုနားကိုလက်နက်ကြီးနဲ့6ခါလောက်ပစ်ခတ်ခဲ့ကြောင်းကိုလည်းရှမ်းအဖွဲ့တွေကပြောပါတယ်ဒါပေမဲ့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကတော့ဒီအပိုင်းအတွင်းရှမ်းတောင်ပိုင်းမှာတပ်မတော်ရဲ့စေးလှူရှာမှုတွေကတော့မရှိကြောင်း VOA ကိုပြောပါတယ်
ကျန်ဒီတောင်ပိုင်းမှာကျွန်တော်ခိခိတိုက်ပွဲဖြစ်ွားတာလည်းမရှိဘူးခင်ဗျာဒီကျွန်တော်ရဲ့ပုံမှန်လှူရှာမှုဆိုလည်းရှိတယ်အဲကျွန်တော်တိုက်ပွဲဖြစ်ွားတာဆိုတော့ TNL နဲ့အခုရပိုင်းအတွင်းမှာအဲကျွန်တော်သိရတာကခုနှစ်လအပြည့်ခတ်ရဆက်တဲ့ကာလကျွန်တော် TNL နဲ့တစ်ချိန်ပေါ့အများဆုံးချိန်နှစ်ချိန်လည်းရှိတယ်ဒါလည်းရှမ်းမြောက်ဘက်မှာဖြစ်တဲ့ညားလည်းအားတော်လည်းရှိပါတယ်ကျန်တာမရှိပါဘူ
းထိုင်းနယ်စပ်ရှမ်းတောင်ပိုင်း Link KI နဲ့ကလွိုင်းကော်ဝမ်ကောင်းမုံမိန်လွိုင်းဆန်စစ်လွိုင်းတိုင်းလျံစရဒုက္ခသည်စကန်းတွေပါဝင်စကန်းတချို့ကိုနိုင်ငံတကာအကူအညီတွေပေးရ2019စက်တင်ဘာလကစလို့ရပ်ဆိုင်းလာပြီးရဲ့နောက်ပိုင်းဆစ်ဆောင်ဒုက္ခသည်တွေဟာဒေသခံတွေနဲ့ပြည်တွင်းအလှူရှင်တချို့ပံ့ပိုးမှုတွေနဲ့ဆက်ရပ်တည်နေကြတာပါနေရပြန်ဖို့ကလည်းရွာနဲ့လယ်မြေတွေကတပ်မတော်နဲ့ဝါစစ်တပ်တွေလက်ထဲမှာရှိရတဲ့အတွက်ပြန်ဖို့မဖြစ်နိုင်သေးကြောင်းစစ်ပွဲတွေပြီးဆုံးသွားဖို့အတွက်လည်းအပီပီဆိုင်ရာကမြန်မာစစ်တပ်ကိုဖိအားပေးဖို့လိုကြောင်းရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီရဲ့အကြီးအကဲစိုင်းလျံကပြောဆိုထားပါတယ်ဒီဒေတာကဒုက္ခသည်6000ကျော်ဟာနိုင်ငံတကာအထောက်ပံ့တွေဖြတ်တောက်ခံရပြီးရဲ့နောက်ပိုင်းမှာအခက်အခဲတွေပိုပြီးကျက်တဲလာသလိုသူတို့နေရပြောင်းမှုကိစ္စကလည်းမရေမရာဖြစ်နေတာဖြစ်ပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။သောတာရှင်နေနေနဲ့ကျမတို့ VOA ကိုစားလိုက်ကနေတစ်ဆင့်ဝေဖန်အကြံပေးစာတွေပို့လို့တဲ့တိတ်ချင်းတွေတောင်းယူလို့တဲ့ဆိုရင်ကျမတို့ရဲ့စားလိုက်လိစာက VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာအမှတ်855ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရက်တောက်ကြနေမနက်ကင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51နဲ့အခုဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့လဲတိုးချဲ့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းစီစဉ်မှာတော့အားကစားသတင်းတော်တပုတ်ကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပါတယ်တခါ American Indian 3အင်္ဂလိပ်သင်ကန်းစာကျမ်းမာရေးကန္တာမှာနားဆင်ရမှာကတော့ဓာတ်မတည့်တဲ့အခါမှာလူခန္ဓာကိုယ်မှာဘလို့ဝေဒနာတွေဖြစ်ပေါ်ခံစားရသလဲဆိုတာကိုအခုလိုနားဆင်ရမှာပါ
ယောဂပူဇော်မလို့မဟုတ်ခဲ့တဲ့သူကအကောင်းကြီးနေရောရုပ်ရည်အလိုနာရည်ယူလာတဲ့ချီလာတယ်ပေါ့။နောက်ပြီးတော့အဲ့အချိန်ကြီးကတော်တော်များတယ်ပေါ့လို့အချိန်တော်တော်များတယ
်။အငိမ့်စာပါမောက်ခဒေါက်တာစောဝင်းရဲ့ပြောပြချက်နဲ့အတူပြည့်စုံနားဆင်နိုင်ပါတယ်။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးအားကစားသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်။2021ခုနှစ်ကျင်းပမဲ့ U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုထိုင်းနိုင်ငံနဲ့ပူးတွဲပြီးအင်ရှင်ဖြစ်ကျင်းပသွားဖို့မြန်မာနိုင်ငံကကန့်လန့်ထားပေမဲ့လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရလိုအပ်ချက်တွေရှိနေစေပဲလို့မြန်မာလက်ရွေးစင်ဘောလုံးသမားတချို့နဲ့အားကစားဝါသနာရှင်တွေကထောက်ပြကြပါတယ်။အင်ရှင်ဖြစ်လက်ခံကျင်းပခွင့်ရမယ်ဆိုရင်တော့နိုင်ငံအတွက်အကျိုးအမြတ်တွေရှိလာစေမယ်လို့လည်းသုံးသပ်ကြပါတယ်။ဒီအကြောင်းကိုတော့ကိုညာဝေးအောင်ကပြောပြမှာပါရှင်။
ကမ္ဘာဖလားဘောလုံးအဖွဲ့ချုပ် FIFA ကကျင်းပလို့ရှိတဲ့ U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုလာမယ့်2021မှာကျင်းပဖို့ရှိပြီးထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကအင်ရှင်အဖြစ်ပူးတွဲကျင်းပသွားခြင်းကြောင့် FIFA အဖွဲ့ကိုကန့်လန့်ထားတယ်လို့ကြာသပတေးနေ့တို့ Writers သတင်းတပုတ်မှာဖော်ပြပါတယ်။ဒီပြိုင်နယ်ထဲမှာပဲ Saudi Arabia, Bahrain နဲ့ UAE နိုင်ငံ၃ခုကလည်းအင်ရှင်အဖြစ်ပူးတွဲကျင်းပခြင်းတယ်လို့ကန့်လန့်ထားတာပါ။အဲ့တော့မြန်မာနိုင်ငံဟာU20 ကမ္ဘာဖလားပြိုင်ပွဲကျင်းပဖို့အစဉ်သင့်ရှိပါရဲ့လား။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေတဲ့မြမလေရွေးစင်ဂိုးသမားဟောင်းဥယင်ထွေးကအခုလိုမြင်ပါတယ်
။ကျွန်တော်တို့ဒီကမ္ဘာဖလားနဲ့ပတ်သက်ပြီးလာလို့မယ်ဆိုရင်သူတို့ဟိုကမ္ဘာဖလားနဲ့ပတ်သက်ပတ်ထားတဲ့စံညွှန်းစံတဲ့ဥပမာကျွန်တော်အာကစားရွာတွေကိုသူတို့သတ်မှတ်ထားတဲ့ပုံစံတိုင်းရှိရမယ်။အပြင်မြမပြီးမှကမ္ဘာဘောလုံးပွဲနဲ့ပတ်သက်ပြီးကစားနိုင်တဲ့အာကစားကွင်းအဆင့်တန်းမီတဲ့အာကစားကွင်းတွေရှိရမယ်။အဲ့နကူသူတို့ကဦးစားပေးပြီးလေ့လာမယ်။ဟိုဗမာပြည်မှာကျွန်တော်သိသလောက်ကတော့စံကျွန်းစံညင်မိတာလို့ကွင်းရ၃ကွင်းပဲရှိပါတယ်။အဲ့ကွင်းရတော့သူဝနာအာဂတာကွင်း၊မန္တလေးမန္တလာသီရိအာဂတာကွင်း၊နောက်တစ်ခုကနေပြည်တော်ကစီကိန်းကျမာဝါရဘောလုံးကွင်း။ကျွန်တော်ဒီ၃ကွင်းပဲရှိတယ်ခင်ဗျ
။မြန်မာနိုင်ငံကသာ U20 ကမ္ဘာဖလားပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပကွင်းရမယ်ဆိုရင်မြန်မာ U20 အသင်းအနေနဲ့ခြေစည်ပွဲဝင်စရာမလိုပဲဝင်ရောက်ရှင်ပြန်ရမှာဖြစ်ပါတယ်။လက်ရှိအသက်ငယ်တန်းမြမလက်ရွေးစင်အသင်းတွေကိုကြည့်ရင်အလားအလာကောင်းတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့ဘောလုံးအားကစားဝါသနာရှင်ကိုမင်းမင်းဖြစ်ပါတယ
်။ CKN PV နောက်ပိုင်းမှာပေါ့နော်ဒီမြမဘောလုံးဖွဲ့ချုပ်အနေနဲ့အသက်တမ်းလိုက်ပြိုင်ပွဲတွေမှာအများကြီးပြင်ဆင်မှုတွေပြုလုပ်ခဲ့တယ်ပေါ့နော်။အဲ့ဒီအထက်မှာ U20 အောက်တွေကတော်တော်လေးကိုအလားအလာကောင်းတယ်ပေါ့နော်။ U16 U7 70ကဟိုဘောအသင်းဖွဲ့တွေဆိုရင်တော်လေးစူးစမ်းကောင်းတယ်ပေါ့နော်တင်းဝက်ကောင်းတယ်ပေါ့နော်ဂျူ19ရောပေါ့နော်အခုတက်တန်းလိုက်လူငယ်တွေကိုပြင်ဆင်ထားပုံက U20 အတွက်2021အတွက်ကပဲဒီပါပဲ
ဒါပေမဲ့မြန်မာလက်ရွေးစင်ဘောလုံးအသင်းတွေကတော့အားရစရာမကောင်းသေးဘူးလို့လက်ရွေးစင်ဟောင်းဥယျင်ထွေးကသုံးသပ်ပါတယ
်ဟိုကျွန်တော်အရှင်းလုံးလုံးအပွင့်လင်းဆုံးပြောရင်ဘောလုံးလောကတပြေးပြေးနဲ့ကြာကြာလာတာကျွန်တော်မြင်နေရတယ်ကျွန်တော်လည်းစိတ်မကောင်းဘူးကျွန်တော်အမြင်ပေါ့နော်အရင်တော့ကတော့လုံးကြကန်ကြတော့ဆိုကြီးကြတဲ့ပရိသတ်နဲ့ကိုအပိရပိသက်နဲ့ကစားတဲ့ဘောလုံးသမားကြည့်ရင်ကစားတဲ့ဘောလုံးသမားကွင်းထဲမှာပုံနေပြီအပိရပိသက်ကပုံနေနေတယ်ဒါကိုကြည့်ချင်းအပြင်ကျွန်တော်တို့ဘောလုံးလောကတစ်ပြေးပြေးနဲ့ထိုးကြလာတာကိုမြင်ရတယ်ပိသက်အပိမှုမရှိတဲ့ခါကျရင်ကစားသမားတွေလည်းကစားတာတော်တော်ဒုက္ခရောက်တယ
် U20 ကမ္ဘာဖလားပွဲကိုမြန်မာနိုင်ငံမှာကျင်းပခွင့်ရခဲ့ရင်နိုင်ငံအတွက်အကျိုးအမြတ်တွေရှိလာစေမယ်လို့ကိုမင်းမင်းကပြောပါတယ
်လက်ခံကျင်းပမယ်ဆိုကျွန်တော်မြန်မာနိုင်ငံအတွက်ဘောလုံးအားကစားနည်းရောနောက်ပြီးတော့ခုနကလိုပေါ့ကမ္ဘာမှာမြန်မာနိုင်ငံကိုတူတိပုံများဟောဝါမဲ့အကျိုးရယ်နောက်ပြီးတော့ကမ္ဘာဖလားဘောလုံးပွဲကျင်းပလာရင်ခီးပွားလာရည်တွေတူပွားလာမယ်နောက်ဆုံးအခုမြန်မာပြည်ကနေပြီးတော့ပြင်ဆင်နေတဲ့ဒီရေမော်တော်ယာဉ်တို့နောက်ပြီးတော့ညစီတန်းတွေနောက်မန္တလေးမှာဆိုလဲ မန္တလေးမှာသူလည်းဒီခီးတွလာရေးအတွက် ready ဖြစ်နေလောက်ပြီပေါ့နော်အဲအဲ့ဒါနဲ့နေသူဒီကဘာဖလာဘောလုံးမွေးချင်းပါလိုက်တဲ့အတွက်အဲ့ဒီနေရာနေပြီးတော့ဟိုဈေးကွက်စီးပွားရေးလည်းပိုကောင်းလာမှာပ
ါ U20 မြန်မာအသင်းဟာ2015နယူးဇီလန်မှာကျင်းပတဲ့ FIFA ကဘာဖလာပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပေမဲ့အုပ်စုပွဲမှာတင်ရှုံးနေခဲ့ရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုဆက်လက်နားဆင်လေ့လာကြရမယ် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့မနေ့ကျင်းပြမယ် Idiom အသုံးက
Hold your horses
ဖြစ်ပါတယ်စာလုံးပေါင်းက HOLD hold ကခြင်ထားပါဆုတ်ထားပါ YOUR yoga သင်ဤ HORSES horses ကမြင်းတွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကမြင်းတွေကိုဂိုင်ထားပါပေါ့ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြီးသားဖြစ်ရမှာကတော့မြင်းတွေရဲ့ဇကြိုးတွေကိုဂိုင်ထားပါဆွဲထားပါဆိုတာပါပဲဒါကြောင့်ဒီအသုံးရဲ့ idiom ဆိုတဲ့သွယ်ဝိုက်ဒီဘေကတော့ရှင်းပါတယ်တစ်ခုခုကိုမလုပ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇက်ကျိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲနေ့စဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အချိန်နေမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses.
အလုပ်တစ်ခုကိုခိတ္တဆိုင်းထားပါအောင်အခြေအနေမပေးသေးဘူးနေပါအောင်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Hold your horses.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုနားဆင်ကြရပါမယ်။နှာရည်ယိုလာပြီဆိုရင်မြန်မာလူမျိုးအများစုဟာအေးမိတာကြောင့်လို့အထင်ရှိတတ်ကြပါတယ်။ဒါပေမဲ့တစ်ခုခုနဲ့ဓာတ်မတည့်တာကြောင့်နှာရည်ယိုတာမျိုးဖြစ်တတ်ပြီးဒါကိုနှာခေါင်းပန်းတာလို့လည်းစိတ်ပညာမှာအမည်တပ်ပါတယ်။နှာရည်ယိုခြင်းသို့မဟုတ်နှာခေါင်းပန်းတာဝေဒနာဖြစ်ရခြင်းအကြောင်းရင်းနဲ့ကာကွယ်ကုသမှုတွေအကြောင်းအငြိမ်းစားဌာနမှပမောက္ခဒေါက်တာစောဝင်းကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြပေးထားပါတယ်ရှင်။
โอเคคลีทุกๆเสี่ยววินจีเนี่ยปมัคคดอกเตอร์สาวเค้าเนี่ยเราดิดำแต่ลุนักงานมาดิย้ายหันพี่รอหน่ายอยู่ราหน่าฉีราลุขอเลยโยคะก็เมียนมาနိုင်ငံมาဖြစ်တယ်နေတာဘယ်လိုရှိလဲဆရာ
ဒီနိုင်ငံတိုင်းမှာဖြစ်တာများပါတယ်อเมริกาမှာဆိုလို့ရှိရင်တက်နစ်ဆရာ40ရင်းဆိုရင်ဆရာရင်းနှောင်းနေ30ရင်းတို့ဒီဖြစ်တယ်လို့သိရပါတော့ကျွန်တော်ဒီမှာလည်းဒါတော့ကျွန်တော်တို့ခဏခဏတွေ့နေတယ်ဒီနော်တော့တိတ်ကြော်ဒီနာစီရဲ့ချောင်းဆိုးရဲ့နှာခေါင်းပိတ်တယ်ဆိုရင်ယောဂပိုးကြောင့်ပေါ့နော် infection ကိုလည်းစဉ်းစားကြတာပေါ့အခုနောက်ပိုင်းမှာတော့ဒီ treat မတဲ့လို့ဖြစ်တဲ့ allergic rhinitis လို့ခေါ်တဲ့အဲ့ဒါလေးလည်းကျွန်တော်တို့သတိထားမိတာပုံများလာတယ်ဗျပို့ပြီးတော့တွေ့လာတ
ော့ဟုတ်ကဲ့ဆရာအဲ့တော့ဒီဖြစ်ရတဲ့အကြောင်းရင်းကတော့ခုနဓာတ်မတဲ့လို့ပဲဆရာနော
်ဟုတ်တယ်
အဲ့တော့ဘလိုမျိုးဓာတ်မတဲ့တာဖြစ်ရလဲဆရာ
ကျွန်တော်တို့ကဒီဘာဖြစ်လဲဆိုဒီဆေးပညာမှာပြောင်းလဲမှုတွေရှိတယ်ပေါ့နော်ဆိုလိုတာအဲ့ဒီ theory တခုအရပါလဲဆိုရင်ရော infections ယောဂပိုးဝင်တာနဲ့ခဏခဏတွေ့တဲ့လူတွေကနောက်ပိုင်းကျရင်ဒီယောဂပိုးတွေရောပတ်ဝန်းကျင်ဝင်တဲ့ခဏရေးရှိသွားပြီးတော့ဆွေးမတည်တာသိမဖြစ်ဘူး infection ဖြစ်တာတွေနည်းလာတာနဲ့မြတ် allergic disease လို့ခေါ်တဲ့ဒီဆွေးမတည်တဲ့ယောဂတွေပေါ့နော်ဒီပတ်ဝန်းကျင်ကဒီမှာ virus ပိုးဝင်ဖြစ်ဖြစ်ပစ္စည်းပစ္စည်းတွေဒီအနက်တက်တွေ မပိုးလည်းမခေါ်ပါဘူး။ပန်းဝင်ပုံတော့နော်နိုင်ငံသားမှဆိုရဲလို့ကောက်ယူတော့အဲ့လိုပေါ့။ဒါတွေကိုဒီမတည့်တာကဟို allergic diseases ကြီးပိုးတော့များလာပေါ့
။ဟုတ်ကဲ့ဆရာကြီး။အခုလို့ဒီဓာတ်မတည့်လို့ဖြစ်တဲ့ဒီနှာရည်ယူတာနဲ့ပတ်သက်ပြီးတော့ကာကွယ်နည်းနဲ့နေထားရရှိလားဆရာကြီ
း။ကာကွယ်ဘူးဆိုတော့ဒါဒီပထမဆုံးကတော့ဓာတ်မတည့်လို့ဖြစ်တဲ့နှာခေါင်းရောင်ခြင်းပေါ့လေ။ပထမစဉ်းစားရမှာပေါ့နော်။ဆိုလိုတာကတော့ဒီယောဂပိုးချောင်းလို့မဟုတ်ဘဲနဲ့သူကအကောင်းကြီးကနေတော့ရုပ်ရည်အလိုနှာရည်ယူလာတဲ့ခြီလာတယ်ပေါ့။နောက်ပြီးတော့အဲ့အချိန်ကြီးကတော်တော်များတယ်ပေါ့နော်။အချိန်တော်တော်များတယ်။ဒီတစ်ခါလေးစိတ်နှောင့်ယှက်ဖြစ်နေရုပ်ရည်ကောက်ဖြစ်လာတတ်တယ်။ကိုယ်ကြီးကြောင်းလည်းရုပ်ရည်ကောက်ဖြစ်လာတဲ့တချို့နိုင်ငံတွေမှာဒီပန်းဝင်ပုံတို့ဒီကောက်ရိုးတို့ကတော့ဖြစ်ပေါ်တဲ့အချိန်မျိုးဆိုင်တယ်ပေါ့ဒါပြတ်ကြဒီအိမ်မှာဆိုလို့ရှိရင်လည်း tracer မွေးမြေတို့ရှိတာတို့အမှန်တက်ပေါ့နော်အမှန်ရှိတယ်အများအားလုံးနာချီချောင်းစုအကောင့်ပေးဖြစ်တာတွေကျွန်တော်တွေ့ရပါတယ်စာလေးပြလဲ sinusitis လို့ခေါ်တဲ့ဒီ infection ပေါ့ဒီလေအိတ်တွေရောင်းလို့ဖြစ်တာဖြစ်သလိုအဲတချို့တစ်ခါကျတော့ damage တွေအောင်ခဏခဏဖြစ်နေတာလည်းတွေ့ရပါတယ်အဲ့လိုဖြစ်လို့ရှိရင်ကျွန်တော်ကဘာကြောင့်ဖြစ်တယ်လဲပေါ့နော်ဆိုတော့ဒီအနာသက်ကြောင့်ဖြစ်တဲ့အနာသက်ကိုဖယ်ရှားပေါ့ဒီမှာဒရိစာနေရာမွေးလို့ဖြစ်တာဆိုဒရိစာခန်းထဲမွေးနေတယ်ပေါ့နော်ဖြစ်နိုင်တယ်မွေးနေပေါ့အဲ့လိုတော့ကာဝယ်လို့ရတယ်ကလေးဘာမှအကြောင်းချလို့မရဘူးဆိုတော့လေဒီပန်းနိုင်ချက်လို့ပဲပေါ့သူကနှာခေါင်းထဲမှာအရောင်ချစေပေါ့ဒီမှာပန်းနိုင်ချက်မှာလေးကြောင်းအရောင်ချစေပြီးသားသလိုနှာခေါင်းထဲမှာဒီနှာခေါင်းအရောင်ချစေသူကတော့စတီရိုက်ဟော်မုန်းတွေနဲ့ပါတယ်မကောင်းပြန်စီပေါ့အဲ့လိုမျိုးပုံမှန်ပြထားကြရတဲ့ဒီလိုပြမတဲ့ပဲနဲ့ရုပ်ရည်ချီလာတာနှာရည်ယူတာကဝင်လို့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကဒီဖုံမှုန့်နေကြောင်ရောဒီအိမ်တွင်းမှာမှိုရီတို့အဲ့လိုအနေထားတဲ့ကြောင်ကမတည့်တာဖြစ်နေလားဆရာ
ဖြစ်ပါဖုံမှုန့်နေမှိုရီအဲ့လိုနေမှမီဟုန်ဖွေးပေါ့နော်ဒါစီနဲ့အဲ့ဒီရောင်းလိုက်တာလေးဖြစ်ပါလ
ားဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒါတွေကနေကာကွယ်နိုင်ဖို့အတွက်ဆလို့ရှင်ရော
ဟုတ်ကဲ့ကာကွယ်နိုင်ဖို့ဆိုတော့ဒါတွေကိုနည်းနည်းလေးကြောင်ချာမှာပေါ့နော်အခုများနိုင်ငံမှာကျွန်တော်နိုင်ငံမှာလည်းခုလုံနေပါပြီဒီခဏမှဒီလို allergic ဖြစ်တဲ့ allergen skin test လို့ခေါ်တော့နော်အဲဒီဖြစ်နေတာဒီတမတဲစီတဲ့အရာတွေပေါ့နော်အဲဒီမှာဆို house test mice ဆိုရဲဒီကျွန်တော်အိမ်မှာရှိတဲ့မမီရတဲ့ဒီ mac ကလေးတွေပေါ့ဒါဖူဟာတူတောင်းဝင်မော်လို့အဲ့လို allergic ဖြစ်နေတဲ့ဟာလေးတွေ test လုပ်ကြပေးအောင် allergic ဖြစ်တယ်လေအရှာလို့ရပါတယ်အဲ့ဒါကိုရှောင်ချတာဒါမှလည်းဒါလည်းဒီ test မှာလည်းအမေကတည်းကလည်းအားရှိပါလို့ဒီခလေးဖြစ်တဲ့ဟာကတကယ်လက်ချက်ဖြစ်တာမဟုတ်ဘူးအလားချက်မရှိတဲ့ဟာကိုဖြစ်တာမှ positive ပြတဲ့အမျိုးတွေတော့ရှိပါလား။ဒါကမှအရင်တော့ဖြစ်နေကြဖြစ်တဲ့ဒီမတဲ့စီတဲ့အရာတွေကိုရှောင်ပါတော့။ဒါကနည်းရခဏလို့ဆေးနဲ့ထင်းထင်းထားခြင်းမှာ
ဟုတ်ကဲ့ဆရာကြီးဒီအစားအသောက်တွေဘာတွေအရက်တွေဘာတွေနဲ့ရောပတ်သက်မှုရှိလားဆရာကြီ
း။အစားအသောက်မှာတော့သိပြီးတော့အနံ့တက်ကတော့သိပတ်သက်မှုရှိတယ်။ဒါမဲ့ဒီ allergy ကတော့ဒီမတဲ့အရာတော့ဒီပြန်လာတဲ့ protein တပ်ပေါ်စတာဆိုတာဒီအသားငါဘုလို့ပေါ့ဒါလည်းမတည့်တာတွေရတော့ဖြစ်နိုင်တာပေါ့ဒါလည်းရှောင်ကြဖို့လိုပါတယ်ကျွန်တော်ကပါဆိုလို့ရှိရင်မှဒီကလေးဆိုလို့ရှိရင်မိခင်တို့တိုက်တဲ့ကလေးနဲ့မိခင်တို့မဟုတ်ပဲနဲ့နှုတ်မပေါ့နော်ငါနှုတ်ကနေလောက်ထားနှုတ်တက်တဲ့ကလေးဆိုပြီး allergic disease ပေါ့နော်ဒီပြမတည့်တဲ့ယောဂတွေပေါ့ဖြစ်တတ်ပြရပါ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာကွယ်သင့်တဲ့အနေအထားတွေရှိသေးလား
ကာကွယ်နည်းအရောပါလို့ဆိုရင်အိမ်မှာဒီလိုပေါ့ဝေးပါဆောင်နေလို့မွေးဝါရုပ်တွေလို့မသိမကောင်းဘူး။အပရခွေးတွေကြောင့်နေမွေးတိုင်းလည်းအဲမမွေးတာလည်းကောင်းတယ်သူမွေးလည်းအိမ်ခါနဲ့မွေးရအောင်ပေါ့နော်။ဒါပြီးတော့ဒီတန်ရှင်းရေးလုပ်တဲ့ခါမှာဖုန်နေထောက်မလုပ်ပဲနဲ့ဒီဘက်တိုက်တာဝတ်တာတွေလုပ်ပါမယ်။အဲဒါကအနံ့တဲ့ရှိသလားပေါ့နော်။အဲဒီပဝင်းရဲ့ air pollution ဒါပြီးတော့အိမ်ရဲ့ air pollution မစလေတော့တာတို့မျိုးငွေကတဲ့မျိုးနဲ့ချက်တာတို့အဲဒီဖြစ်နိုင်လို့ရှင်တော့ရှောင်မှုကောင်းတော့ပေါ့နော်။အဲ့ဒီတောင်းတဲ့ပန်းနေလို့ဘာလို့လဲ allergic ဖြစ်တာဆိုလဲဒါတိလို့ရှင်တော့ရှောင်လို့ရတယ်။ကိုယ်ဟာဒီချက်ဒီရှိတာလည်းမကောင်းဘူးနော်။အဲ့ခုနပြောလို့ allergic skin test လုပ်ပြီးဟို positive ဖြစ်တယ်ပေါ့နော်။ဒါကတော့ခုလိုဖြစ်တယ်လို့ဆိုအဲ့တော့ဖြည်းဖြည်းဖြည်းဖြည်းနဲ့နည်းတူပြီးသွားကြတယ်ဆိုတာဒီ sensitized လုပ်တယ်လို့ခေါ်တော့ပေါ့နော်။ဒါတော့သိကြားစဉ်းစားလို့ allergic ဖြစ်တယ်လို့ပြောလို့ရပါတယ်။ဒါမဲ့ဒါတော့အချိန်နဲ့အများကြီးယူပါကျွန်တော်ကအများဆုံးကတော့ဒီနှာခေါင်းထဲမှာဒီကိုစားပေါ့နော်ဒွန်းသားရဲ့အကြောင်းတွေဒါမှမဟုတ်ရောင်ရောင်ကြီးပြီးလိုက်တယ်။အဲပြီးတဲ့ခါမှာတော့ဆင်းနေလို့ဒီစီပီလိုမျိုးအဲလိုဒုနာတဲ့အနေနဲ့နေရတယ်ပေါ့။ဆက်နိုင်ကြလို့ပဲရှူစီနှာခေါင်းဆန်းစီနေနဲ့ပြီးလို့ရတယ်။ဒီဟော်မုန်းတွေနဲ့ပါတဲ့စီရီပေါ့စတီရိုက်ဟော်မုန်းကလည်းအကြောင်းကြားပြီးထားရင်အဲ့လိုကြီးကတတ်တာပေါ့။အ အမေတားရလည်းဒီမလို့ဝင်လည်းမပြည့်စင်တယ်လို့ဟိုအတိုင်းစာပစ္စည်းလည်းပေးရတာပေါ့ပေါ့နော်ခေါင်းကြီးသက်တာပြီဆိုလို့ရှိတော့
ဟုတ်ကဲ့ဆေးစည်းများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုဆက်လက်နားဆင်ရမယ့်တိုင်းရင်းသတင်းလွှာကဏ္ဍကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးပြီးမိခင်အပါအဝင်ကလေး၃ဦးလည်းဒဏ်ရာရရှိခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာရွာသားနှစ်ဦးမိုင်းနှင်မိပြီးတော့တေဆုံးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမြောက်တောင်ကျေးရွာအနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးခဲ့တယ်လို့မာလာကျေးရွာကမိခင်အပါအဝင်ကလေး၃ယောက်လည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မေလ19ရက်နေ့ညနေပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်မြောက်တောင်ရွာကအသက်10နှစ်အရွယ်လေးတန်းကျောင်းသူမအသိန်းချီမှလက်နက်ကြီးစထိမှန်ပြီးသေဆုံးခဲ့တယ်လို့မာလာကျေးရွာကတော်မအောင်ထွေးအပါဝင်သူ့ကလေး၃ဦးလည်းလက်နက်ကြီးစထိမှန်ပြီးဒဏ်ရာရရှိခဲ့တဲ့အတွက်စစ်တွေဆေးရုံမှာတက်ရောက်ကုတမှုခံယူနေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေအကြားလေးလကျော်အတွင်းတိုက်ပွဲပေါင်း300ကျော်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေကြောင့်အရတားတေဆုံးသူ40ကျော်နဲ့ဒဏ်ရာရရှိသူ80ကျော်ရှိနေပါတယ်။ဒါအပြင်နေရစွန့်ခွာပြီးစစ်ဘေးဒုက္ခသည်အဖြစ်ခိုးလုံနေသူလည်း4000ကျော်ရှိနေပြီဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့နမ်မတူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာတရက်တွင်းမှာပဲဒေသခံရွာသားနှူးမိုင်းနှမိခဲလို့တေကြေတန်ရရရှိခဲ့ကြပါတယ်။မေလ20ရက်နေ့ကနမ်မတူမြို့နယ်မိုင်းမှုရွာမှာလုံဆန်ကြံဆိုသူဟာမိုင်းမှုရွာနောက်ဘက်ဆောင်ကျောမှာလေယာဉ်လှုပ်ဖို့ထွားလမ်းမှာမိုင်းထိမှန်ပေါက်ကွဲခဲ့လို့တန်ရပြင်းထန်ရရှိပြီးလာရှုစေယောပို့လမ်းမှာတေဆုံးခဲ့ပါတယ်။မေလ20ရက်နေ့မှာပဲတီဘောမြို့နယ်နမ်မခေါ်အုပ်စုသွန်ချိုင်းရွာသားဆန်းအန်းကလည်းသူရရာတဲ့ထဲမှာပဲမိုင်းနမီလို့ထိခိုက်တန်ရာရရှိခဲ့ပြီးဒီဘောစေယုံမှာစေကူတာမှုခံယူနေရပါတယ်။နမီတမိုင်းနှစ်နေရာစလုံးဟာဘယ်ဘွဲကထောင်တာမိုင်းမှမသိသေးပါဘူး။ဒေတာခန်တွေကတော့တက်ဆိုင်ရာအာနာပိုင်တွေကနေမိုင်းတွေလာရောက်ဖြုတ်သိမ်းပြဖို့တောင်းဆိုနေကြပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာ DKPA ခွဲထွက်အဖွဲ့နဲ့ကရင်ပြည်နယ်နေချာဆောင်တပ်တို့အကြားယခုလမှာပြစ်ခတ်မှုထပ်မံဖြစ်ပွားခဲ့ပါတယ်။ဒီလ19ရက်နေ့ကကောင်းမှုကျေးရွာမှာနှစ်ဖက်တပ်ထိတွေ့မှုဖြစ်ခဲ့ပြီး BGF တပ်ဖက်ကနေ DKPA ခွဲထွက်တပ်ဖွဲ့ဝင်တဦးနဲ့လက်နက်ခဲယမ်းတချို့ကိုဖမ်းဆီးရမိတယ်လို့ကရင်နယ်ချားဆောင်တပ်များအတွင်းရေးမှူးရဲ့ကိုရဲရရှိဘုံမူးနိုင်မောင်စောကပြောပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကစပြီးကောင်းမှုနဲ့ပြပင်ချောင်းဖျားရွာဒေသမှာ DKPA ခွဲထွက်နဲ့ PGF တွေအကြားမကြာခဏပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒီပြစ်ခတ်မှုတွေကြောင့်ဒေသခံတွေလည်းမကြာခဏထွက်ပြေးတိမ်းရှောင်နေရပါတယ်။ဒါအပြင်မေတ္တဝေါ်ဒေသဖက်မှာလည်း DKPA ခွဲထွက်အဖွဲ့နဲ့ PGF တို့အကြား2016ခုနှစ်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရွာသားတွေမြန်ကြီးငူစစ်ရှောင်စခန်းမှာထွက်ပြေးခိုလုံနေရတယ်လို့လက်ရှိဒေသမပြန်ရဲသေးတဲ့စစ်ဘေးရှောင်9000ကျော်ရှိနေပါတယ်
။မိုးပြင်းနဲ့ရေးမြုပ်နဲ့လမိုင်းမြုပ်မှာငွေကြေး3000ကျည်တဲ့ online ပေါ်ငွေစုငွေချေးလေလံမဲလုပ်ငန်းမတမာမှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေရဲ့အနှံငွေပေါ်မှာအတိုးရကိုင်းတော့90%ထိပေးပြီးငွေစုငွေချေးလုပ်ငန်းကနေတမရက်တွေမှာငွေထုတ်မပေးနိုင်ပဲတိုင်ချုပ်အပဝင်အဓိကလှုပ်ဆောင်နေသူ3ဦးထွက်ပြေးသွားတာကြောင့်ငွေစုအနှံသူတွေနှစ်နံနေရတယ်လို့ငွေစုသူတူကပြောပါတယ်။စုငွေစုစုပေါင်းကြသိန်းပေါင်းတသိန်းကျော်ရှိမယ်လို့လဲခန့်မှန်းထားကြပါတယ်။ငွေစုလီလံလုတ်ကင်တို့ဖွဲ့နှူးကနေရဲတပ်ဖွဲ့ထံဖမ်းခံထားရပြီးရေးမြုပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေအခြေအနေကိုထိန်းသိမ်းနေရပါတယ်။ဒီလိုတရားမဝင်ငွေစုငွေချေလုပ်ငန်းလုတ်ကင်နေတာတရင်တွေကြဲကြဲပြတ်ပြတ်ပေါ်ထွက်နေပြီမဲ့လဲအာဏာပိုင်တွေဘက်ကတော့တဆုံတရားဟန့်တန်းတာမျိုးမရှိခဲ့သလိုအခုဖြစ်ပွားနေတဲ့ပြဿနာတွေကဘယ်လိုကင်တွယ်သွားမလဲဆိုတာစောင့်ကြည့်သွားရမယ်လို့ဒေသခံတွေကပြောပါတယ်။
လွယ်ကော်မြို့ကန္နာဟေဝန်ပန်းချံမှာဘုချုံစန်းကျေးရုပ်ဆောက်လုပ်တာနဲ့ပတ်သက်လို့ကန့်ကွက်နေတဲ့ကရင်နီလူငယ်6ယောက်ကိုပြည်내အစိုးရအဖွဲ့ကတရားစွဲဆိုလိုက်ပါတယ်။နိုင်ငံသားများရဲ့
Poco Saya Lulamu, Longjoye Saya Akakwe, Peye Uri Pomata Sene, Dine Soyagani, Mila Sachayani Matiaswe Su Keraba, Dine Samai Ma Lekom Yoga, Ganahe Wun Panchama, Bocho Jeo, Site to Kerepo, Kayini Lungeriga, Kankwe, Sanabia Kejabi, Di Sanabia Tonsu Murigo, A Soyaga Eatong, Ninin Kevare, Di Pedago, A Pesha Portue, Mila Salea Niga, Sanabia Kongsangri, Dine Soya, Amyoda Pianet Timia Yene, Ninja. NRPC Bawin, Tasanya Apuri, Bawine, Napwin Sign, Sunway, Kabi Mele, Bilemu, Miyashi Kebabu, Bine Soyangane, Bocho Jio, Bianchu, Bay Season, Lemakan, Bulu, Bianle, Sumpia Kebi, Dima Muri, Bianpi Kelo, Akulu, Gaini, Council, the Cho, Diaswe, So Keda Lepti Bare.
Aku the Denmari goes a letting set be Dwamaba. NCA Lama Yi to Tainan Lenaka, where Gansan Yet, take the Nilagango, Tainan Yama, Jimba Gayama, Pung the Bora to Kutama Nangerelo, a pueb yoy so when she do got so barry. A soyan at NCA appear at Puerita, disowned in Nijay Longan Zinui, she's at Lala Peloshini Badre, Miglia Monga Susi, then set Tabare.
Bigger at the Rimba me, Sashika, Jimba BC get it. NCA Lama to Tayana Leneka and Pue Gansan Rie, Tati Nilaga, now so Nima, disowned it. Yanjan Yi Longan Zenri, Jo Lan Nipo, Bone the Bora Jetri, Chaman and Kede Lule, Pioguia Boku, Bumuji singing out Kulu Piavade.
The ဒီအစီအွေကလေအတိတ်အကြောင်းအရာနှစ်ခုကိုကျွန်တော်ဆွေးနွေးခဲ့တာဆိုတော့တစ်ချက်ကဟိုလေဒီတစ်ဆုပ်မှုတွေဘယ်လိုကျော်လွှားမလဲဆိုတဲ့ချက်နော်နှစ်ချက်ကဒီကျွန်တော်တို့စေဖွဲ့စူဖွဲ့မှုကိစ္စကိုဆွေးနွေးတဲ့ဖြစ်တယ်ဒါကြောင့်မို့အခုစူဖွဲ့မှုကိစ္စကိုအသေးစိတ်ဆက်လက်လှုပ်ဆောင်ဖို့ဆိုပြီးတော့အလုပ်အဖွဲ့ကိုကျွန်တော်ဖွဲ့တဲ့ချက်တယ်အစိုးရငင်းချမ်းရေးကော်မရှင်အကြံ
ကပထမပိုင်းနဲ့ဖြစ်ပြီးအစိုးရနဲ့တရားဝင်ဆွေးနွေးပွဲတွေအများကျင်းပတည်တယ်လို့လည်းပြောပါတယ်အခုအစီထိုးပြီးသားလူတွေကဒီ process ကိုဆက်သွားနိုင်ဖို့ဟာလည်းလူတွေဗျအဲ့ဒါကတော့ဒီမှာတတိကျကျတော့ကျွန်တော်တို့ဒီမှာရေးသားဖော်ပြတာတော့ဆင်းရဲမှာတော့မတွေ့သေးဘူးအဲ့တော့တရားဝင်ဆွေးနွေးပွဲတွေဘယ်လိုလာမယ်ဆိုတာလည်းကျွန်တော်တို့မတွေ့သေးဘူးကောနော်အဲ့ဒါတွေကတော့အများဆုံးဆောင်ရွက်နိုင်
nene, dudia niya ma ta shi de lu mien bi, na tao na se lo ma, nyin chan ye lo ngan zin, be lo ni ta pi te de so da, jo ten sui nui ta bo tu ni je, ya yu ta pu lu a de lu le, shan pi bian le tu tao ye kang si o kata, bo jau ji yue se ka, da ba pa ti pi, ta di si we pu gwe ma ku lu bio ja ke ba de.
နောက်ထပ်လို့ဆက်ရွေးကောက်ပွဲကလည်းတဖြည်းဖြည်းနဲ့နှီးကလာတဲ့နဲ့မြရွေးကောက်ပွဲကိစ္စတွေတက်တာရောက်နေပြီငင်းချမ်းရေးလုပ်ငန်းစဉ်ကဒုတိယနေရာမှာရှိနေတော့2024နှစ်ထောင်လို့ဆက်မတိုင်ခင်2024လောမှာငင်းချမ်းရေးလုပ်ငန်းစဉ်ဘယ်လိုနေသားဖြစ်တဲ့လဲဆိုတာကြိုတင်ဆွေးနွေးပြီးသဘောတူညီချက်ရရှိထားဖို့လိုအပ်ပါတယ်။ NCA နဲ့မှာတို့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်ထိုက်တီစီဝေ ဖြစ်တယ်ဆိုတာကိုသိရပါတယ်ရှင်
စပီရောချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာဆန်တင်ဖို့ခွင့်တမရော့ဘက်ကနေပိတ်ပင်ထားတာကြောင့်ဆန်ပြက်လက်မှုရင်ဆိုင်နေကြရပါတယ်။ဘာကြောင့်အခုလိုမျိုးဆန်တဲယူခွင့်ကိုတမရော့ဘက်ကပိတ်ပင်ထားရပါတယ်လဲ။ဒေသခံပြည်သူတွေကရောဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လဲ။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကုန်းအင်ကတင်ဆက်ထားပါတယ်။
မြန်မာသမ္မတနဲ့ရခိုင်လက်နက်ကအေးအေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်မြန်မာသမ္မတကနေရခိုင်ပြည်နယ်ကနေတဆင့်ပလောဝမြို့ဘက်ကိုစံတင်ဖို့ခွင့်ကိုပိတ်ပင်ထားတယ်လို့ပလောဝမြို့နယ်လူမှုကွန်ရက်ရေးပရဟိတအဖွဲ့မှသာဝန်ရှိသူတို့ကပြောပါတယ်။လောလောဆယ်လောဝမရသေးဘူး။မြို့နယ်ကနေစီစဉ်ပေးမိမဲ့လေတက်ကနေခွင့်ပြုပေးဘူး။နှစ်ချက်ကိုပြုဟာပေါ့နှစ်ချက်ကိုတက်ရင်
နေခွင့်မပြုပေးတာဗောနော်အဲ့ရနေခွင့်ပြုပေးမှာပဲအဆင်ပြေမှာအဲ့လိုတော့ကြားတယ်ဗျချက်လေးချက်ဆိုတာဘာဆိုလားအဲ့ဒါတွေနေမှာပေါ့
အခုလိုစံပြတ်လတ်မှုကြောင့်ဒေသခံပြည်သူတွေဟာ ရှိတဲ့လူစီကနေအကူအညီတောင်းပြီးဝယ်စားနေရတဲ့အနေအထားဖြစ်နေပြီလို့ပလဝမြို့နယ်လူမှုကူညီရေးဖွဲ့သာဝန်ရှိတွေကပဲဆက်ပြောပါတယ
်။သောဆေကတော့ရှိတဲ့လူစီကပဲအကူအညီတောင်းမှဝယ်တဲ့တဘောပါ။သူကြရင်ရှိလောင်ထားတဲ့တချို့ကြရင်ရှိနေတဲ့ဟာတွေရှိသေးရောပေါ့နော်။အဲ့တော့အဲ့လူတွေစီကနေပဲတစ်ဆင့်ပြန်မှအကူအညီတောင်းမှဝယ်ရတဲ့အနေအထားပါ။သောဆေငတ်တဲ့အဆင့်တော့မရှိသေးဘူးပေါ့ဗျာ။ဒါပေမဲ့မကြခင်တော့ဆန်သူစားရမလို့ဖြစ်
ပလောဝမြို့နယ်ဟာရခိုင်ပြည်နယ်ဘက်ကဆန်ကိုတာအထူးအားထားနေရပြီးရခိုင်ပြည်နယ်ကြောက်တော်ကနေတဲ့ဆက်လီနဲ့တင်ပို့လေးရှိပါတယ်။ပြီးခဲ့တဲ့ဧပြီလကုန်ပိုင်းကစပြီးတော့ရခိုင်ပြည်နယ်ကနေဆန်တယ်ယူခွေကိုတမတော်ကနေပိတ်ပင်ခဲ့တာဖြစ်ပါတယ်။ဒီလိုပိတ်ပင်လိုက်တာကြောင့်ပလောဝမြို့ပေါ်ကဆန်ရောင်းဆိုင်တွေဟာဆန်ပြတ်လာနေပြီးရောင်းเสียဆန်မရှိတော့လို့ဆန်ဆိုင်တွေပိတ်ထားရတယ်လို့ပလောဝမြို့ပေါ်ကဆန်ရောင်းသူတော်ညူကပြောပါတယ
်။လာကုန်နကားကတဲ့ကနေဆန်ကမရှိတော့ဘူး။ဘယ်မှာကြာပြီးဆိုင်တွေပိတ်ထားတယ်
စံတင်သိခွေပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကိုဆက်သွယ်မေးကြည့်ရမှာသူကအခုလိုပြောပါရတယ်
ကျွန်တော်တို့တက်ကလုံချွန်ရေးလိုအပ်ချက်ရကျွန်တော်လောက်တာပါလိမ့်မယ်နော်ကျွန်တော်တို့ကတော့ညှို့တွေပါတွေကတော့ပြေးနေတာပေါ့တီယူခင်ကတော့ပိတ်တာကပိတ်တာတွေကတော့တက်ကရှိမယ်နော
်ပလောဝမြို့နယ်တွင်ရခိုင်တပ်တော်အေအေနဲ့မြမတမတော်တို့ကြား CA ပြည်ပခဖြစ်ပွားလာပြီးနောက်ပိုင်းစံတင်ပို့မှုပိတ်ပင်တာဖြစ်ပွားလာခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနယ်မလာကျေးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးခဲ့ပြီးမိခင်အပါအဝင်ကလေး၃ဦးလည်းဒဏ်ရာရရှိခဲ့ပါရယ်။ရှမ်းပြည်မြောက်ပိုင်းနမ့်တူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာရွာသား၂ဦးမိုင်းနှင်းမိပြီးသေဆုံးဒဏ်ရာရရှိခဲ့ပါရယ်
။တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုတောက်ကြနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်။အခုမနေ့ခင်ထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ဖမ်းယူနိုင်နိုင်ပါတယ်။ဒီကနေ့တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွေနဲ့သိပ္ပံနဲ့ညီနီးပညာစတဲ့သတင်းပတ်စင်ကန္တာတွေနိုင်ကြရမှာပါရှင်။အခုတောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသစင်အောင်ကပြောပြပေးပါဦးမယ်ရှင်
။အီရန်ကချင်းချောက်နေတာတွေကိုဟန်တာတဲ့အနေနဲ့အမေရိကန်ပြည်ထောင်စုက 9,000 ကနေ 10,000 ကျားအရေးအတွက်ရှိတဲ့တပ်တွေကိုအရှေ့လေပိုင်းဒေသကိုစီလွတ်မဲ့သတင်းတွေထွက်နေတာနဲ့ပတ်သက်ပြီးယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကညင်းဆူလိုက်ပါတယ်။မနေ့ကြာတာပြည်နေကဒီကိစ္စနဲ့ပတ်သက်ပြီးပင်တဂွန်စစ်ဌာနချုပ်ထိတ်တန့်ကြာဝင်ရှိသူတွေအင်ဖြူတော်မှာအစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောကြောင်းလဲသတင်းတွေမှာဖော်ပြထားပါတယ်။American ပြည်ထောင်စုထဲမှာဝင်ရောက်အခြေချဖို့အတွက်ကြာတာပြည်နေတုန်းက American တောင်ပိုင်း Mexico နယ်စပ်ကိုရောက်လာတဲ့ရွှေပြောင်းအခြေချလူသူအရေအတွက်တဟုန်ထိုးများလာပြီး3သိန်းကျော်လောက်ရှိပြီလို့သမ္မတ Trump အစိုးရတာဝန်ရှိသူတွေကပြောပါတယ်။နယ်စပ်ဖြတ်ကျော်ပြီး American နိုင်ငံထဲဝင်ရောက်ဖို့ကြိုးစားစဉ်မှာကလေးငယ်တွေတိတ်ဆုံးခဲ့တာတွေရှိတဲ့အတွက်အခုတစ်ခေါက်မှနယ်စပ်ကရွှေပြောင်းအခြေချတွေအရေးသမ္မတ Trump အစိုးရဘယ်လိုကင်တွယ်မလဲဆိုတာကိုလွှတ်တော်ကအနီးကပ်စောင့်ကြည့်နေပါတယ်။ကမ္ဘာအကြီးအမားဆုံးဒီမိုကရေစီနိုင်ငံမှာလွန်ခဲ့တဲ့၅နှစ်ကတည်းကပို့ပြီးတော့ကြီးမားတဲ့အောင်ပွဲရခဲ့ပြီးတဲ့နောက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့တိုင်းပြည်ကိုအင်အားကြီးမားပြီးလူတိုင်းအကျုံးဝင်စေမယ့်နိုင်ငံအဖြစ်ထူထောင်သွားမယ်လို့ကြေညာပေးလိုက်ပါတယ်။ BJP ခေါ်သူ့ရဲ့ဟိန္ဒူအမျိုးသားရေးပါတီဟာရေတွယ်ပြီးသမျှအမှတ်နေရာ300နိုင်ရရှိထားပြီးဖြစ်ပါတယ်။ဒါဟာ35နှစ်အတွင်းပါတီတစ်ခုတည်းကနေအမတ်အများစု2ကြိမ်အနိုင်ရရှိတယ်ဆိုတာကိုပြသနိုင်မဲ့အခွင့်အလမ်းရရှိသွားတာလည်းဖြစ်ပါတယ်
။တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသတင်းအောင်ပြောပြပေးသွားတာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.